မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေဒူမေကွဲကင်ဂျုံနန်တည်ဆုံးသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူဦးကိုသူသဘောတိုင်းလာရောက်ပူးပေါင်းပြီးတော့ဒီပူးပေါင်းပြီးတော့လာရောက်ဘူးဆိုရင်အတင်းကျပ်အစစ်ဆေးခံနိုင်မယ်လို့မလေးရှားကဒီကနေ့မှပြောကြားလိုက်ပါတယ်ရဲရိုဘက်ကနောက်ထပ်အရေးယူမှုမလုပ်ခင်အဲ့ဒီတန်တမန်လာရောက်စစ်ဆေးခံဖို့တင့်တော်တဲ့အချင်းတစ်ခုပေးသွားမယ်လို့ဆီလန်ဂေါပြည်နယ်ရဲချုပ်စမက်ရှ်မတ်ကပြောပါတယ်ကွာလာလမ်ပူးမှာရှိတဲ့မြောက်ကိုရီးယားတန်ယုံကအသက်44နှစ်အရွယ်ဒုတိယအတွင်းဝန်ဟီယွန်ကွမ်ဆွန်ကိုလည်းကင်ဂျုံနန်အမှုနဲ့ပတ်သက်လို့မေးမြန်းခြင်းတယ်လို့မလေးရှားတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောကြားပါတယ်ဒီနောက်ထပ်တန်တရားရှိသူတွေကိုယ်တိုင်လာပြီးအစ်စ်မခံဘူးဆိုရင်မလေးရှားဥပဒေအရသတိပေးချက်ထုတ်ပြန်ပြီးအတင်းအကျပ်လာရောက်အစစ်ဆေးခံနိုင်မယ်လို့ရဲချုပ် Smash ကပြောပါတယ်ဒီအမှုနဲ့ပတ်သက်လို့တန်အမတ်အပါအဝင်မြောက်ကိုရီးယားနိုင်ငံသား10ဦးကိုအလို့ရှိနေတာပါတန်တရားရှိသူတူဦးကိုမလေးရှားရဲတို့ကထိန်းသိမ်းထားပါတယ်ကြံတန်တရားရှိသူ4ဦးကိုတော့မြောက်ကိုရီးယားကိုပြန်ပြေးသွားပြီလို့ယူဆရပြီးကြံ2ဦးကတော့မလေးရှားနိုင်ငံတွင်မှာပဲရှိနေပါသေးတယ်ဖေဖော်ဝါရီလ13ရက်နေ့ကတည်ဆုံသွားတဲ့ကင်ဂျုံနာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့ VX အစိတ်အကြောင်းဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကတောက်ကြနေမှာပြောခဲ့ပါတယ်